ဘော့စတန်မာရသွန်ဘုံခွဲမှုနဲ့ဆက်နွယ်ပြီးတော့အသက်ရှင်ကျန်နေတဲ့တန်တရာရှိသူကိုလူတွေအစုလိုက်တည်စီနိုင်တဲ့လက်နက်အသုံးပြုမှုနဲ့အမေရိကန်အာဏာပိုင်တွေကမနေ့တုန်းကတရားရုံးအမှုတင်လိုက်ပါပြီ။လူသုံးဦးသေဆုံးပြီးတော့190ကျော်ထိခိုက်ဒဏ်ရာရရှိခဲ့တဲ့ဒီပြီးခဲ့တဲ့သတင်းပတ်တုန်းကဘော့စတန်ဘုံခွဲမှုမှာပါဝင်ပတ်သက်တယ်လို့သူကိုစစ်ဆေးတွေ့ရှိရင်တော့ဒီဆွဲချက်ဟာတည်တံထိကိုအပြစ်ပေးစီရင်ခံနိုင်ပါလေ။ဘော့စတန်ဘုံခွဲမှုကိုပြုလုပ်သူလို့တန်တရာဖြစ်ခံထားရတဲ့အသက်19နှစ်အရွယ်ဂျိုဟာဇနာရက်ဖာလက်ရှိအဖြစ်ဆေးရုံမှာတင်ထားပါရယ်အာနာပါနီကတော့ဒီပေါက်ကွဲမှုဖြစ်စဉ်နောက်ွယ်ကဖြစ်ရတဲ့အကြောင်းတရားတွေကိုဆက်ပြီးတော့စုံစမ်းနေပါရယ်သူဟာအခြားသူတွေရဲ့ပစ္စည်းဥစ္စာတွေကိုထိခိုက်စေမှုနဲ့လဲဆွဲချက်တင်ခံထားပါရယ်ဒီဆွဲချက်ကိုကြည့်မယ်ဆိုရင်တော့အပြစ်မဲ့အမေရိကန်ပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်သူတွေနဲ့အမေရိကန်မျိုးရွာတွေကိုအကြမ်းဖက်ဖို့ကြိုးပမ်းသူတွေဟာရာဇဝတ်ဘေးကနေပြီးတော့ပြေးမလွတ်နိုင်ဘူးဆိုတာကိုပြသတာပဲလို့အမေရိကန်အစိုးရရဲ့ရှေ့နေချုပ်အီရစ်ဟိုးဒါကပြောပါရယ်အခုလိုမျိုးဆက်ဆုပ်ဖွဲ့အကြမ်းဖက်မှုတွေကိုကျူးလွန်သူတွေအနေနဲ့ဥပဒေတိုင်းအပြစ်ပေးအရေးယူခံမှာဖြစ်တယ်လို့လည်းရှင်းနေချုပ်အီရစ်ဟိုဒါဟာပြောပါတယ်။ဇနာရက်ဖာအခုဒီတင်းကျပ်တဲ့လူမျိုးအောက်မှာဆင်းရုံတင်ထိမ့်သိမ်းခံထားရတာပါ။ဖမ်းဆီးခံရစဉ်ကရတဲ့ဒဏ်ရာတွေကြောင့်သူဟာစကားမပြောနိုင်ပါဘူး။ဒါပေမဲ့လည်းသူဟာစာရေးပြီးတော့မိဂုံးတွေကိုဖြေနိုင်တယ်လို့သိရပါတယ်။သူ့ကိုလာမဲ့မေလ30ရက်နေ့ကျရင်တော့တရားရုံးစထုတ်လိမ့်မယ်လို့သိရပါတယ်ခင်ဗျ။